ရခိုင်ပြည်နယ်ကနေရစွန့်ခွာသွားသူတွေပြန်လည်လက်ခံရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မဲ့ပေါ်ရခိုင်မောင်တော်ကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ရောက်ရင်းညာဒုက္ခသည်တွေကကြိုးစိုးလက်ခံကြပါမယ်လို့သူတို့အတွက်ခိုင်မာတဲ့လူညုံရေးအာမခံချက်လွတ်လပ်စွာသွားလာခွင့်အပအဝင်နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နောက်ပြီးအကြမ်းဖက်တိုက်ခိုက်မှုနဲ့နေမြေရှင်းလင်းမှုတွေအတွင်းဆုံးရှုံးနှင်နာခဲ့မှုအပေါ်တရားမျှတစွာဆောင်ရွက်ပေးဖို့ကိုတောင်းဆိုကြပါတယ်အသေးစိတ်ကိုတော့မဆွတ်မွန်ကပြောပြပါပါ
နေရဆုံးခွာတိန်းချောင်တဲ့သူတွေမိမိတို့ရဲ့သဘောဆန္ဒအလျောက်ဂုံတိုက်ခါရှိစွာနဲ့နေရရင်ကိုပြန်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေးကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR တို့နဲ့အတူမြမအစိုးရတို့ကြားသုံးဝင်ဆိုင်ပူးပေါင်းဆောင်ရွက်ဖို့နားလည်မှုစကြော်လွှာဂျွန်လ6ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့အပေါ်ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ဘက်တိန်းချောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလက်ခံကြပါတယ်ဒါပေမဲ့လို့နိုင်ငံသားဖြစ်ခွင့်နဲ့နိုင်ငံသားခွင့်ရေးအပြေဝပေးရေးအပါဝင်သူတို့အတွက်ခိုင်မာတဲ့ဘဝအမခံချက်နဲ့အသက်အန္တရာယ်လုံခြုံရေးအလေးထားဆောင်ရွက်ပေးဖို့ကိုတောင်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားသူတွေကိုတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေအဖြစ်ခေါ်ဝေါ်သုံးဆဲပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကကုတုပလောက်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမောင်မောင်ကတော့ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားအခုလိုပူးပေါင်းဆောင်ရွက်မှုကိုကြိုးဆိုပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေစုပေါင်းတောင်းဆိုထားတဲ့တောင်းဆိုချက်12ချက်ပါဝင်တဲ့အချက်တွေကိုဦးစားပေးဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ
်မြန်မာအစိုးရကဟိုကလသမကမဟာမင်းကျောင်းယူနီဆာနဲ့ UNDP နဲ့လည်းမတူတာဟာကျွန်တော်တို့ဂျာတို့ကဒီပတ်ကကျိုးဆိုဒါပေမဲ့အဓိကကျွန်တော်တို့ဒုက္ခရှင်များကသုံးသူကျွန်တော်တို့ကကျွန်တော်ပထမပိုင်းမှာ UN Security Force ကိုလည်းကျွန်တော်ကကိုရှိရမယ်ကျွန်တော်ကြားစက္ကမမနေဘူးပေါ့မူလနေရမှာမဆုံးမယ်နည်းနည်းဆုံးမှကျွန်တော်အဲ့ဒီမှာဆုံးချုံခံရတဲ့ဥစ္စာဖြစ်စီကျွန်တော်လျာနေပြီအကုန်လုံးကျွန်တော်တို့ကိုပြရမယ်ကျွန်တော်နိုင်ငံသားလောလောဆယ်တော့လာကွန်းပြရမယ်နိုင်ငံသားသိကမှကျွန်တော်အကုန်လုံးပြန်ဆောင်မှာပါကျွန်တော်နောက်တစ်ခုဆုံးချုံနေဒီမှာဒီမှာနေခဲ့တာအချိန်မှာဒီမှာဝန်ထဲတွေပါတယ်ကျွန်တော်ဒီစစ်သားနဲ့ပတ်သက်ပြီးတော့သဘီပြန်ရရှိရဒီအကုန်ဒီဖူဒီအဒီဘီဆိုင်မှာပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်မှာပေါ့အဲ့ဒီဝန်ထဲတွေကိုမူလနေရာမှာပဲသူတို့ကလို့အဝန်ထမ်းဆောင်ပြရမယ်
ရခိုင်ပြည်နယ်မောင်နှုံမြို့နယ်မြို့တကြီးကျေးရွာသားကိုလာထွန်းကလည်းအခုလိုမျိုးကုလသမဂ္ဂနဲ့မြမအစိုးရတို့ကြားပူးပေါင်းဆောင်ရွက်ချက်ကိုကြိုဆိုပြီးတော့အထူးသဖြင့်နိုင်ငံသားဖြစ်ခွင့်ကိုအတိအမှတ်ပြုရင်းအစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့စိုးရိမ်နေစေဖြစ်ကြောင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအထူးအလေးပေးဆောင်ရွက်ပေးဖို့တောင်းဆိုပါတယ
်။နှစ်ချက်ရှိတာပေါ့နော်။တစ်ချက်ကကြတော့ကျွန်တော်လူတွေကပြန်လာဖို့အခါကြတော့အရင်ကတည်းကကျွန်တော်နိုင်ငံသားဖြစ်တဲ့အဲ့ဒါကိုမြမအစိုးရကနေပြီးတော့အတရားမဲ့ပြုကိုပြုရမယ်ဆိုရဲသုံးဖြည့်ချက်တစ်ခုရှိတယ်နောက်တစ်ခုကြတော့ဒီ humanity ရပိုင်းပေါ့လူသားချင်းစာနာမှုဆိုင်ရာပေါ့အဲကျွန်တော်လူတွေမှာအခုကပြောရရင် ever ရောက်သွားတဲ့လူတွေမှာဘာတစ်ခုမှမရှိဘူးသူတော့အဲ့ဒါကိုနိုင်ငံတကာနဲ့ပူးပေါင်းပြီးတော့ JC ပြင်းနေဆိုတာကိုတော့ကျွန်တော်ကြည့်ဆိုရဲအဲ့ဒီ area ပေါ်မှာတော့အားရတယ်ဒါမဲ့ကုလသမဂ္ဂနဲ့သဘောတူညီချက်လုပ်တဲ့အခါကျတော့ဘယ်လောက်ထိလွယ်လွယ်မလဲဆိုတာကတော့ကျွန်တော်တို့ကစောင့်ကြည့်ရမယ်
နောက်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေအတွင်းနှစ်နာခဲ့ရတဲ့ကာယကံရှင်နေနဲ့မိသားစုဝင်တွေရဲ့သဘောဆန္ဒတွေကိုအလေးထားမေးမြန်းသင့်ပြီးတော့ ARS ကြမ်းဖက်တိုက်ခိုက်သူတွေနဲ့ဆက်နွယ်တယ်ဆိုပြီးဖမ်းဆီးခံရမှာကိုစိုးရိမ်နေကြစေဒုက္ခသည်တွေရဲ့လုံခြုံရေးအာမခံချက်အတွက်လည်းယုံကြည်မှုရအောင်ဆောင်ရွက်ပေးသင့်တယ်လို့မောင်တော်ဒေတာကန်ကိုလာထုံးကဆိုပါတယ
်ရခိုင်ပြည်နယ်မှာပြစ်သွားခဲ့တဲ့ပြဿနာတွေကိုပြင်းရှင်းရှင်တဲ့ဆိုလို့ရှိရင်နိုင်ငံတကာပြည်စည်းလေးပါရမယ်ပြီးတော့ကျွန်တော်ခါရချင်းချင်းတွေနဲ့လည်းအစိုးရကတကားပြဖို့လူတယ်ကျွန်တော်ဘာတွေအန်စားနေရလဲကျွန်တော်ကိုဘာတွေလုပ်ပြင်အစီအပြင်းလဲဟိုအစိုးရနဲ့ကျွန်တော်လူတွေနဲ့တိုင်ပင်ဆွေးနွေးချင်းမှအစီအပြင်းပါပေါ့အခုကဒီပြဿနာပြီးသွားတာအခုမဟုတ်ဘူးနှစ်ဆောင်စင်းကြီးကတည်းကပေါ့အစိုးရအနေနဲ့ကျွန်တော်လူဒီအဖွဲ့အစည်းမှကျွန်တော်လူတွေခေါ်ပြီးတော့ဟိုစိတ်ဆုံဆွေးနွေးကြတော့ဘာလို့အဲ့ရမရှိဘူးအဲ့ရမရှိမရှိတော့ဒီတတနာဟိုပြေလေသွားပါလိမ့်မယ်ဘူးဥပမာအဖေရောက်သွားတဲ့လူတွေတိမှဒီအာစာကနေလူတွေအများကြီးပါတယ်ဆိုပြီးတော့ဒီမှာတည်င်းစာတွေမှာပါတယ်မှာပညာသားအရှိတယ်တကယ်တော့အဲ့မှာဒီအာစာအပွင့်ဝင်တွေမဟုတ်တဲ့လူတွေအများကြီးပဲမှာသူတို့စရင်းတွေတိတတာအဲ့ဒီကိစ္စတွေကြတော့ကျွန်တော်လူတွေကစူးရင်တယ်ပေါ့နော်သူတို့တကယ်လို့ဒီဘက်ရောက်လာရင်သူတို့ကအဆန်းခံရမယ်ပြတောင်းချခင်ရမယ်ဆိုပြီးတော့လူတွေကစူးရင်တယ်ပြီးတော့ဟိုတရားစင်ကြီးရဲ့ဘက်မှာကြာတော့လဲကျွန်တော်ကြာတော့ဘာတကူမှမျက်မှတ်တတ်ဟိုဆစ်ဆိုင်မခံရဘူးပေါ့အဲ့လိုအပိုင်းတွေရှိတယ်
ခိုင်ပြင်းနဲ့အတွင်းဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ဆက်လျင်းပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းမယ်လို့လည်းမြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်။စုံစမ်းစစ်ဆေးမှုရဲ့ရလဒ်အနေနဲ့အစိုးရအနေနဲ့အရေးယူဆောင်ရွက်ဖို့အရေးကြီးတယ်လို့လည်းဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ရဲ